Welcome to the Voice of America in Burmese.
ကျွန်တော်ရှင်မြတ်ဆွေလန်းချမ်းမီကြပါသည်VOA အမေရိကန်အတန်းကနှစ်ထောင်စက္ကွန်နှစ်ခုနှစ်အောက်တိုဘာလ19ရက်ကြာတာပတိနေ့နာနခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီအဲဒီနောက်မီတာ32လေးဆယ်လေးဆယ်ကိုရိုးပြင်VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်စံမှုပေးပါခင်ဗျာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မြန်မာစစ်ကောင်းဆောင်တွေမှာတာဝန်ရှိတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလာစင်ကပြောကြားလိုက်ပါတယ်။ရိုဟင်ဂျာပြည်သူနဲ့ပတ်သက်ပြီး genocide ခေါ်လူမျိုးတုံးသတ်ဖြတ်မှုဟုံဟုံလူခွေးဆံရကူရသက်မကယုံကမဆုံးဖြားသေးဘူးလို့ဆိုပါတယ်။အမေရိကန်နဲ့တူရကီတင်းမာမှုရောပါရေးအတွက်နှစ်နိုင်ငံထိတ်တန့်သံတမန်တွေဆွေးနွေးညှိနှိုင်းနေကြပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကို
Someone,
if these reports are true, someone is going to be held to account for that.
ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့စစ်တပ်ရဲ့တာဝန်ရှိသူတဦးတယောက်ကိုအရေးယူခံရဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလာဆန်ပြောကြားသွားတာဖြစ်ပါတယ်။နောက်ပိုင်းမှာသတင်းအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်။အဲ့ဒါပြင် ဘင်္ဂလားဒေ့ရှ်နေသားကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တထောင်ခွဲကိုအများဆုံးမှတ်ပုံတင်စီးရင်သွင်းဖို့အတွက်ကုလသမဂ္ဂအေဂျင်စီတွေကတောင်းဆိုလိုက်ကြတယ်ဆိုတဲ့အကြောင်းသတင်းလွှာနေပြည်တော်လေဆိပ်မှာလက်နက်တွေဖမ်းဆီးရခဲ့တဲ့အမှုနဲ့ပတ်သက်ပြီးတော့ထွက်ပြေးနေတဲ့တရားခဏနှစ်ယောက်ကိုဖမ်းမိဖို့ရည်ရအဓိကကြတယ်လို့ရဲတပ်ဖွဲ့ကပြောဆိုလိုက်တဲ့အကြောင်းနဲ့တရ
တီလာစင်ကမြန်မာနိုင်ငံရိုဟင်ဂျာမွတ်စလင်တွေကြုံတွေ့နေရတဲ့ဒုက္ခသည်ပြဿနာအတွက်မြန်မာစစ်ကောင်ဆောင်တွေမှာတာဝန်ရှိတယ်လို့ဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။ရိုဟင်ဂျာစစ်သွေးကြွတွေကနိုင်ငံတော်လုံခြုံရေးတပ်ဖွဲ့တွေကိုပြင်းပြင်းထန်ထန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ရဲ့နှိမ်နှင်းမှုကြောင့်ရိုဟင်ဂျာသန်းတဝက်ကျော်တို့ဟာအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြရတာဖြစ်ပါတယ်။ဒီနှိမ်နှင်းမှုကြောင့်ရက်ဆက်ကြမ်းကြုတ်မှုတွေကြေကြေပြန့်ပြန့်ဖြစ်ပွားခဲ့ပြီးနိုင်ငံတကာကအပြင်းထန်ဝေဖန်နေကြပေမဲ့ဒီကိစ္စကိုမြန်မာအရာရှိတွေကဆက်လက်ငြင်းဆန်နေကြဆဲဖြစ်ပါတယ်။ရခိုင်ဒေသမှာဖြစ်ပွားနေတာနဲ့ပတ်သက်ပြီးမြန်မာစစ်တပ်မှတာဝန်ရှိတယ်လို့ယူဆကြောင်းနဲ့ဒီဒေသမှာဖြစ်ပျက်နေတဲ့ကြမ်းကြုတ်ရဆက်မှုတွေကိုကဘာကလက်ပိုက်ကြီးနေရေးဟာကျွန်တော်တို့အတွက်အရေးကြီးဆုံးဖြစ်တယ်လို့ဒေလာစင်ကပြောသွားပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေအပေါ်စနစ်တကျမောင်းထုတ်မှုတွေလုပ်ခဲ့တယ်လို့Amnesty International ခေါ်လူခွင့်အဖွဲ့ကအစိုးရခန်းစားထွက်လာပြီးတဲ့နောက်ဝန်ကြီးတီလာစင်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ
်။နေချင်းမှာအသက်ခံခဲ့ရတဲ့ American စစ်သားရဲ့ဇနီးကိုတာဝန်မဲ့တဲ့မှတ်ချက်ပေးပြောဆိုမှုတွေမလုပ်ခဲ့ကြောင်းသမ္မတ Trump ကညှင်းဆို့လိုက်ပြီးကြာဆုံးခဲ့တဲ့စစ်သားရဲ့ကြံရစ်သူဇနီးကိုသူ့ရဲ့ခင်မောင်ဟာစစ်တပ်ထဲဝင်ခဲ့တဲ့အတွက်ကြောင့်အသက်အန္တရာယ်ရှိတာကိုသူ့အနေနဲ့နားလည်ပြီးဖြစ်ကြောင်းပြောခဲ့တယ်ဆိုတော့ Florida လွှတ်တော်အမတ်ရဲ့လှုပ်ကြံပြောဆိုမှုနဲ့ပတ်သက်ပြီးတော့သူ့မှာတက်တည်ရှိတယ်လို့လည်းသမရကပြောပါတယ်။ဆဆွဲပြောဆိုခဲ့တဲ့အောက်လွှတ်တော်အမျိုးသမီးအမတ်ကသမရရဲ့ပြောကြားချက်ကိုလက်မခံဖဲချပယ်ချလိုက်ပြီးသူ့မရဲ့ပြောကြားချက်ဟာမှန်ကန်ကြောင်းတက်တည်ထောက်ထားရှိပါတယ်လို့တုံ့ပြန်ပါတယ်။ IS စစ်သွေးကြော်တွေကကျူးလွန်တယ်လို့ American အစိုးရအရာရှိတွေလုံခြုံကြည့်တဲ့နေချင်းနဲ့မာလီနယ်ဆက်အနီးလွန်ခဲ့တဲ့သတင်းနှစ်ပတ်ကခြုံခိုအတိုက်ခိုက်ခံရလို့တေဆုံးခဲ့တဲ့ American စစ်သား၄ဦးနဲ့တက်ချက်ကြီး La David Johnson လည်းပါဝင်ပါတယ်။ Johnson ရဲ့မိသားစုနေထိုင်ရာပြည်နယ်အောက်လွှတ်တော်ကိုယ်စားလှယ် Frederica Wilson ကတော့တေဆုံးသူ Johnson ရဲ့ကျန်းသူဇနီးမာရှီယာကိုသမ္မတ Trump ကတယ်လီဖုန်းနဲ့ခေါ်ဆင်မှာသူ့အနေနဲ့နားထောင်နေခဲ့ပါတယ်လို့ပြောပါတယ်။သူဟာ Johnson မိသားစုနဲ့အတူကြာဆုံးသူစစ်သည်ရဲ့အလောင်းကိုလေးစိတ်မှာတွားရောက်ယူစဉ်မော်တော်ကားပေါ်မှာသမ္မတကကျန်းသူရဲ့ဇနီးနဲ့အခုလိုပြောဆိုခဲ့တာဖြစ်ပါတယ်
။ American သမ္မတရွေးကောက်ပွဲမှာရုရှားဂျာဝင်နှောင့်ယှက်မှုနဲ့ပတ်သက်ပြီးသမ္မတ Trump နဲ့သူပြောဆိုခဲ့တဲ့ကိစ္စကိုဆွေးနွေးဖို့ American ရှင်းနေချုပ် Jeff Sessions ကညင်းဆန်လိုက်ပါတယ်။လာရူပဲအမေရိကန်လွှတ်တော်အမတ်တွေအကြားမကြာခဏအပြင်းထန်အငင်းပွားနေရတဲ့သမ္မတရဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်ကိုလည်းကာကွယ်သွားပါတယ်သမ္မတကြီးနဲ့ကျွန်တော်တို့ရဲ့ပြန်လည်ပြောဆိုချက်တွေကိုကျွန်တော်ဆွေးနွေးပြောဆိုနိုင်နေမှာမဟုတ်ဘူးလို့အထက်လွှတ်တော်တရားရေးကော်မတီရှင်းမောက်ပထမအဆုံးထွက်ဆိုစဉ်မစ္စတာဆက်ရှင်စ်ကပြောဆိုသွားတာပါဒီမိုကရက်အထက်လွှတ်တော်အမတ်တွေကမစ္စတာဆက်ရှင်စ်နဲ့သမ္မတထရမ်တို့ဆွေးနွေးပြောဆိုမှုကိစ္စတခါ FBI ညွှန်ကြားမှု James Comey ကိုရာထူးကထုတ်ပယ်တဲ့ကိစ္စတွေကို စီးကျင်နေကြချိန်မှာနိုင်ငံတော်ရှင်းလင်းချုပ်ကတုံ့ပြန်ငင်းဆန်လိုက်တာဖြစ်ပါတယ်။ဒါပေမဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဩဇာလွှမ်းမှုစီးမရှိစုံစမ်းစစ်ဆေးရေးအရာရှိရောဘတ်မူလာကသူ့ကိုမေးမြန်းခြင်းမရှိခဲ့ဘူးလို့ဆိုပါတယ်။မစ္စတာမူလာရဲ့လုတ်ရအပေါ်ယုံကြည်မှုစီးမရှိဆိုတဲ့မေးခွန်းကိုတော့ရှင်းလင်းချုပ်ကဖြေကြားခြင်းမရှိခဲ့ပါဘူး။သမိုင်းကအဆုံးဖြတ်ပေးလိမ့်မယ်လို့သာဆိုပါတယ်။ရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုဟာသက်သက်မဲ့တည်ခံရှာတဲ့လောက်ရတာဖြစ်တယ်လို့သမ္မတထရန့်ကဝေဖန်ထားပြီးရုရှားနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုအတွက်မစ္စတာဆက်ရှန်လုတ်ကင်နိုင်ခြင်းမရှိဘူးလို့လက်ဆောင်ခဲ့တဲ့ကိစ္စအတွက်သမ္မတကသူ့ကိုရှုတ်ထားခဲ့ပါတယ
်။ American 2လက်ထောက်ကာကွယ်ဝင်ကြီး Jonathan Cohen ဦးဆောင်တဲ့အစ်မမြင်ကိုစလန်ဖွဲ့တစ်ခုဟာတူရကီအစ်မမြင်တန်တမန်ရင်းနဲ့ဗုဒ္ဓဘူးနေမှာတွေ့ဆုံပြီးနှစ်နိုင်ငံတင်းမာမှုကိုဖြေရှင်းဖို့ကြိုးပမ်းကြပါတယ်။ဒေတာခန့်အမေရိကန်ကောင်စစ်ဝန်ထမ်းမီတန်တိုပူစ်ကိုအကြမ်းဖက်မှုဆက်ဆွဲခြင်းနဲ့ဒီလအစောပိုင်းမှာတူရကီကဖမ်းဆီးခဲ့ပြီးတဲ့နောက်မှာအပြန်အလှန်ပြည်ဝင်ခွင့်ဗီဇာဆိုင်ငံ့မှုတွေဖြစ်လာပြီးနှစ်နိုင်ငံဆက်ဆံရေးပြဿနာပေါ်ခဲ့ရတာပါဒီပြဿနာကိုမကြာခင်မှာပဲဖြေရှင်းနိုင်နိုင်မယ်လို့ယုံကြည်ကြောင်းတူရကီသမ္မတပြောခွင့်ရအီဘရာဟမ်ကေလင်းကဗုဒ္ဓဘူးနေ့ကရုပ်သံအင်တာဗျူးမှာပြောပါတယ်ဆွေးနွေးမှုအဆင်ပြေချုံးမွေအောင်အချက်ပြတဲ့အနေနဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့အစ္စတန်ဘူးမြို့ကိုမရောက်ခင်မှာပဲတူရကီအာဏာပိုင်တွေကတိုပုစ်နဲ့တားရကိုပြန်ပြီးလှုပ်ပေးလိုက်ပါတယ်ဒါပေမဲ့ဆဆွဲချက်တွေကိုတော့ရုပ်သိမ်းခြင်းမရှိသေးပါဘူးအခုလိုနှစ်နိုင်ငံတင်းမာမှုပြေလည်သွားတာဟာတူရကီရဲ့အိမ်နီးချင်းဖြစ်တဲ့အီရန်နိုင်ငံကိုအမေရိကန်သမ္မတစိန်ခေါ်နေတဲ့ကိစ္စမှာအရေးပါတဲ့အချက်တည်းလည်းဖြစ်ပါတယ် IS တွေကြတွေကိုတိုက်ခိုက်ရမှာပါဝင်နေတဲ့ YPG Syria Cuts တွေကိုအမေရိကန်ကထောက်ခံနေတဲ့အတွက်တူရကီအစိုးရကိုခံပြင်းဒေါသထွက်စေခဲ့တာဖြစ်ပါတယ် YPG တို့က Syria နိုင်ငံတွင်းက IS တို့မြို့တော်လို့ကြေညာထားတဲ့ record ကိုပြန်ပြီးသိမ်းပိုက်ရမှာပါဝင်ခဲ့ပါတယ်
UAV ရေကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အစ်တမ်းမျိုးတော်က VOA သတင်းများဆက်လက်ကြေညာနေပါတယ်။ဆီးရီးယားနိုင်ငံတွင်းမှာ IS တို့ကသူတို့ရဲ့မျိုးတော်လို့သတ်မှတ်ထားခဲ့တဲ့ Rekan မျိုးကိုလေးလာကြတိုက်ခိုက်ပြီးပြန်လည်သိမ်းပိုက်နိုင်ခဲ့တဲ့အတွက် Cuts တိုက်ပွဲဝင်တွေအောင်ပွဲခံနေကြပါတယ်။တစ်ချိန်တည်းမှာပဲမျိုးသူမျိုးသားတွေဘယ်နှစ်ယောက်ပြန်လာကြမလဲ။ဘလောက်မြန်မြန်ပြန်လာမလဲ။ရက်ဆိုင်ကြမ်းကြုတ်မှုဒဏ်ခံရပြီးပြိုပြတ်သွားခဲ့တဲ့ဒီမျိုးကိုဘယ်သူတွေအုပ်ချုပ်မလဲဆိုတာမေးစရာဖြစ်နေပါတယ်။အင်းဒီဂျင်အီရတ်နိုင်ငံမှာလည်းအငင်းပွားပွဲဖြစ်နေတဲ့ Cuts တို့ရဲ့နယ်မြေပန်ဆိုင်ရေးအတွက်အီရတ်တပ်ဖွဲ့ဝင်တွေနဲ့ Yazidi Cuts တိုက်ခိုက်ရေးသမားတွေအကြားအပြိုင်နေကြတဲ့အတွက်ဆီးရီးယားမှာလိုပဲစစ်ဖြစ်လာလိမ့်မလားဆိုတာဒေသခံတွေနဲ့သုံးသပ်သူတွေကစိုးရိမ်နေကြပါတယ်။လောလောဆယ်မှာဆီးရီးယားရကံမျိုးကိုစီမံခန့်ခွဲဖို့အတွက်အောင်ပွဲရဆီးရီးယားဒီမိုကရက်တစ်အင်အားစုတွေကအမေရိကန်နဲ့အနောက်နိုင်ငံတွေရဲ့ထောက်ခံအပြစ်မှုနဲ့ Cuts နဲ့အရတ်တွေပါဝင်တဲ့အရသာကောင်စီတစ်ခုကိုဖွဲ့စည်းပေးထားပါတယ်။သို့တော်လည်းရက်ကန်မျိုးဟာသမိုင်းအစဉ်ဆက်ကတ်ဆွေရဲ့မျိုးမဟုတ်ဘဲအရပ်တို့ရဲ့မျိုးဖြစ်တဲ့အတွက်အုတ်ချိုရဲမှာကတ်ဆွေကြီးစိုးသွားမဲ့အရေးကိုအရပ်တွေကခံပြင်းဒေါသဖြစ်လာနိုင်တယ်လို့သုံးသပ်သူတွေကဆိုကြပါတယ
်။လူမျိုးရုံးတပ်ဖြတ်မှုကာကွယ်ကုလသမဂ္ဂအထူးကိုယ်စားလှယ်အဒမ်မာဒီင်းနဲ့အကာအကွယ်ပေးရေးအတွက်တာဝန်ရှိမှုဆိုင်ရာအထူးကိုယ်စားလှယ်အီဗန်ဆိုင်မနိုဗစ်ကရခိုင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ရက်ဆက်တဲ့ကျူးလွန်မှုတွေကိုချက်ချင်းရပ်ဆိုင်ပြီးအရေးယူဆောင်ရွက်ဖို့မြန်မာအစိုးရကိုဗိုလ်တပ်ခုနေမှာတိုက်တွန်းလိုက်ပါတယ်။အထူးကိုယ်စားလှယ်နှစ်ဦးအနေနဲ့ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့လူခွင့်ချိုးဖောက်မှုတွေကိုကာလကြာရှည်စောင့်ကြည့်ခဲ့ပြီးသတိပေးချက်တွေကိုလည်းထုတ်ပြန်ခဲ့ပေမဲ့မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးရမယ့်တာဝန်ကိုရောနိုင်ငံတကာဥပဒေတွေကိုလိုက်နာဖို့တာဝန်ကိုပါပြက်ကွက်ခဲ့တယ်လို့ပြောပါတယ်။လူခွင့်မဟာမင်းကြီးရုံးရဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်အရေးကူညီဆောင်ရွက်မှုတွေနဲ့လုံခြုံရေးကောင်စီမှဆွေးနွေးခဲ့မှုတွေကိုအထူးကိုယ်စားလှယ်နှစ်ဦးကကြိုဆိုလိုက်ပြီးရခိုင်ရေးကော်ဖီအနန်အချံပေးချက်ကိုကောင်ထည်ဖော်ရမှာနိုင်ငံတကာကမြန်မာအစိုးရကိုကူညီဖို့လည်းတိုက်တွန်းလိုက်ပါတယ်။ဒီတော့တွင်မကြသေးခင်ကမြန်မာစစ်တပ်ရဲ့နေမီရှင်းလင်းရေးကြောင့်ရိုဟင်ဂျမွတ်စလင်တွေကိုဂျန်နိုဆိုက်လို့သတ်မှတ်တဲ့လူမျိုးတုံးတက်ဖြတ်တဲ့အနေထားရောက်မရောက်ကုလသမဂ္ဂကအခုထိဆုံးဖြတ်ချက်မချရသေးဘူးလို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အာရှပစိဖိတ်ဒေသအကြီးအကဲဂျိုတီဆန်ဂီရာကဗုဒ္ဓဘူးနေမှာပြောကြားလိုက်ပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအကြီးအကဲဇိုင်အယ်ဟူစိန်ကအခြေအနေဟာလူမျိုးရုံးတက်ဖြတ်မှု ethnic cleansing အနေနဲ့ပြတ်ထန်ရမယ်နမူနာဖြစ်နိုင်တယ်လို့ပြောဆိုခဲ့ပေမဲ့ genocide ဆိုတဲ့စကားလုံးကိုတော့မသုံးခဲ့ပါဘူးအခြေအနေဟာဒီအသုံးလုံးနှစ်ခုကြားကအနေထားမှာရှိနိုင်ပေမဲ့ဒါကိုအခုထိအိုချာကတရားဝင်သတ်မှတ်ဖို့အတွက်မဆုံးဖြတ်သေးဘူးလို့လဲ Miss Sangira